ကချင်လူထုရဲ့လိုအပ်ချက်ကိုပိုပြီးဖြည့်ဆည်းနိုင်ရေးအတွက်ကချင်ပြည်နယ်ဒီမိုကရေစီပါတီ KSDP ဟာပြည်နယ်လွတ်တော်ကိုယ်စားလှယ်နေရာအလုံးကိုအဓိကထားဝင်ရှင်ပြိုင်သွားမှာဖြစ်တယ်လို့ KSDP ပါတီဥက္ကဋ္ဌဒေါက်တာတူးကြကပြောဆိုလိုက်ပါတယ်ဆက်သွယ်မြန်ထားတဲ့ကိုညာဝဲအောင်ကတင်ပြပေးမှာဖြစ်ပါတယ်ဗျာ
လက်ရှိကချင်ပြည်နယ်အစိုးရမှာလုပ်ပိုင်ခွင့်နည်းနေတယ်လို့လူထုအကျိုးလှုပ်ဆောင်နေတာလည်းနည်းနေတာကြောင့်သူတို့ KSDP ပါတီကကချင်ပြည်နယ်လွတ်တော်ကိုယ်စားလှယ်နေရာအလုံးကိုအဓိကထားဝင်ရောက်ရှင်ပြိုင်သွားမှာဖြစ်တယ်လို့ကချင်ပြည်နယ်ဒီမိုကရေစီပါတီ KSDP ရဲ့ဥက္ကဋ္ဌဒေါက်တာတူးကြက VOA ကိုပြောဆိုလိုက်တာပါသူကိုယ်တိုင်လည်းပြည်နယ်လွှတ်တော်ကိုယ်စားလှယ်လောင်းအဖြစ်မြေကြီးနားမြို့နယ်ကနေဝင်ရောက်ရှင်ပြိုင်သွားမှာဖြစ်တယ်လို့ဒေါက်တာတူးကြကပြောပါတယ
်ကျွန်တော်အခုစွန့်ကပ်သားတာကကချင်ပြည်နယ်ပြည်နယ်လွှတ်တော်မှာဝင်ရောက်ရှင်ပြိုင်တယ်ပြည်နယ်လွှတ်တော်ရဲ့နေရာမှာမြေကြီးနားမြို့နယ်မဲဆန္ဒနယ်ပြည်ပါဝင်ရောက်ရှင်ပြိုင်ဖို့စွန့်ကပ်ထားပါတယ်ကျေရောပါရည်လည်းနဲ့ဒီပြည်နယ်လွတ်တော်ကိုပဲအထူးဥစားပေးတော့မှဒီလာမယ့်ရွက်ကောက်ပွဲမှာဝင်ရောက်ရှင်တန်သွားဖို့စီစဉ်နေတာဖြစ်ပါတယ်။2010ရွက်ကောက်ပွဲလွန်ကာလမှာကလည်းဖွဲ့စည်းသွားမယ်ဒီပြည်နယ်လွတ်တော်နဲ့ဒီပြည်နယ်အစိုးရဟာဒီပြည်နယ်ရဲ့အကျိုးပြုလို့ထုတ်အကျိုးကိုအမှန်တကယ်တက်တက်ကြွကြွနဲ့ပုံဖော်လို့ဆောင်သွားနိုင်တဲ့လွတ်တော်အစိုးရဖြစ်လာအောင်ကျေရောပါရည်နဲ့လည်းပါဝင်ဆောင်ရွက်သွားဖို့ဆန္ဒရှိပါတယ်။
2010ရွေးကောက်ပွဲကနေတက်လာတဲ့ကချင်ပြည်နယ်အစိုးရရဲ့လှုပ်ဆောင်မှုတွေဟာအားရစရာမရှိဘူးလို့ဒေါက်တာတူးကြကဝေဖန်လိုက်ပါတယ်
။အခုလက်ရှိအခြေအနေကိုပြောမယ်ဆိုတော့အဓိကတော့ဒီအနာခွေရဲ့အကဘူးချက်ကံမှုအများနဲ့ဒီကတော့ဒါကြောင့်လို့ဒီပြည်နယ်အစိုးရနဲ့လည်းလုပ်ပိုင်ခွင့်တိတ်လည်းမရှိပါဘူး။ဒါကြောင့်လည်းလုပ်နိုင်တာလည်းတိတ်မရှိပါဘူး။အားရစရာမကောင်းပါဘူး။ဒါကြောင့်မလို့ဒီလာမယ့်အချိန်ခါမှာဒီနယ်အစိုးရလက်ထက်မှာအားလားပုံမရရှိလာအောင်ဒီနယ်လွတ်တော်တွေမှာလည်းလုပ်ပိုင်ခွင့်ပုံကိုရရှိလာအောင်ကျွန်တော်ကြိုးစားလာဖို့ပဲရှိတယ်
။ဒီ2015ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတဖို့ဆိုရင်အဓိကပြဿနာဖြစ်နေတဲ့မဲစင်းရင်မှားယွင်းနေတဲ့ကိစ္စကိုအလေးထားပြင်ဆင်ဆောင်ရွက်ပေးဖို့လို့ကြောင်းဒေါက်တာတူးကြကထောက်ပြပါတယ်
။ရွေးကောက်ပွဲကတရားမျှတမှုဆွဲအပိုင်းမှာတော့ဆွေးနွေးကြည့်ရရှိပါတယ်အဲ့ဒါအဓိကပါလဲပြောချင်အခုမေးသိချင်းပါတယ်အဲမေးသိချင်းကမမမကန်ဖြစ်နေတာကိုသိနေရတဲ့အတွက်ကြောင့်အဲ့ဒါဒီမေးသိချင်းကိုမမကန်ကပြန်ဖြစ်အောင်ဆုံးရှင်ကအတတ်နဲ့ဆုံးပြန်ပြီးတော့ပြင်ပေးနိုင်မယ်ဆိုလို့ရှိရင်တော့ဒါတော်လည်းအချိန်နဲ့တောင်းလာနိုင်ပါတယ်ပြင်ပေးဖို့လည်းတောင်းဆိုချင်ပါတယ
်ကချင်ပြည်နယ်မှာသူတို့ KSDP ပါတီသားအနိုင်ရခဲ့ရင်ဖွဲ့စည်းပုံပြင်ဆင်ရေးအတွက်အခြားအင်အားစုတွေနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့ကချင်ပြည်နယ်အစိုးရအားကောင်းပြီးလူထုအတွက်ပိုအလုပ်လုပ်လာအောင်ဆောင်ရွက်သွားမယ်လို့ဒေါက်တာတူးကြကဆိုပါတယ်
။ကျွန်တော်ပါတီအနေနဲ့လူရှင်းတော့လွတ်တော်မှာဗာရီရစ်တင်ရင်းကြရေးပေါ်ဆောင်တော့ကျွန်တော်အားပေးတော့မယ်။အလားပဲဖန်ရှိချေတာဥပဒေပြင်တဲ့နေရာမှာလည်းကျွန်တော်အကျိုးပေါင်းဆောင်ရွက်သွားဖို့ရှိပါတယ်။အပြင်အစိုးရအပိုင်းဆိုင်ရာကိုပြောမယ်ဆိုလည်းဒါဌာနတဲ့ဌာနတဲ့ဒီလိုလိုထောက်တဲ့ဒါတန်တန်ဆုံးအကျိုးပန်းလို့ဆောင်တဲ့အစိုးရမျိုးဖြစ်ပေါ်လာအောင်ကျွန်တော်ပါတီအနေနဲ့အကျိုးစားလို့ဆောင်တာကိုရှိပါတယ်
။ကချင်ပြည်နယ်မှာမြို့နယ်ပေါင်း18မြို့နယ်ရှိပြီးမဲဆန္ဒနယ်မြေ66နေရာရှိကြောင်းအဲ့ဒီထဲမှာပြည်နယ်လွှတ်တော်ကိုယ်စားလှယ်အတွက်36နေရာအမျိုးသားလွှတ်တော်အတွက်12နေရာနဲ့ပြည်သူလွှတ်တော်အတွက်18နေရာတတ်မှတ်ထားပါတယ်။KSDP ပါတီကတော့အဲ့ဒီမဲဆန္ဒနယ်မြေ66ခုစလုံးကိုဝင်ရောက်ရှင်ပြိုင်သွားမယ်လို့ဆိုပါတယ် KSDP ပါတီကိုကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ဒုဥက္ကဋ္ဌဟောင်းဒေါက်တာတူးကြကဦးစီးထူထောင်ခဲ့တာဖြစ်ပြီးတီထောင်ငါးစမှာကချင်ပြည်နယ်တိုးတက်ရေးပါတီ KSPP နာမည်နဲ့မှတ်ပုံတင်ခဲ့ပေမဲ့အစိုးရကခွင့်မပြုတာကြောင့် KSDP ပါတီအနေနဲ့မှတ်ပုံတင်ရမှာ2013ခုအောက်တိုဘာလမှာရွေးကောက်ပွဲကော်မရှင်ကခွင့်ပြုခဲ့ပါတယ်ခင်ဗျာ